မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မတည်မငြိမ်အခြေအနေကြုံရချိန်မှာပြည်ပရောက်မြန်မာနိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကနေရပြန်မဖို့ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်
We continue to urge all countries in the region contemplating returning Burmese migrants back to Burma.
ဒီသတင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ့်စီစဉ်နေကိုရပ်ဆိုင်းထားကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Ned Price ကပေါ်တူနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာစစ်တပ်ဟာဘာသာမတူသူတွေနဲ့လူနည်းစုတွေပေါ်အရင်တုန်းကလည်းလူခွေရချိုးပေါက်ခဲ့မှုတွေအစင်လာတွေရှိတာကြောင့်နေရပြန်ပို့ခင်မှာကာဝယ်ဆောက်ရှောက်ဖို့လိုအပ်တဲ့သူတွေပါမပါဆိုတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကစစ်ဆေးခွင့်ရဖို့လူကြောင်းလဲပြောဆိုခဲ့ပါတယ်ကကွတ်မှုတွေကြားကပဲမလေးရှားနိုင်ငံထိန်းသိမ်းစခန်းတွေကမြန်မာနိုင်ငံသားတထောင်ကျော်ကိုဒီတစ်ပတ်ထဲနေရပြန်ပို့လိုက်ပြီးတဲ့နောက်အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူခွေလူရှောင်မှုဖွဲ့တွေကဝေဖန်မှုတွေထွက်ပေါ်နေတာပါနေရပြန်ပို့မဲ့အစီအစဉ်ကိုစိုင်းငံ့ထားဖို့တရားရုံးကအမိန့်ချထားတဲ့ကြားကအမျိုးသမီးနဲ့ကလေးတွေပါဝင်မြန်မာနိုင်ငံသားတထောင်ကျော်ကိုမလေးရှားကနေနေပြန်ပို့ဖို့ဆုံးဖြတ်ခဲ့တာစစ်ပြက်စရာဖြစ်ရကြောင်းလဲကုလသမဂ္ဂအထူးကူစွာ9ယောက်ကပေါ်တူးနေမှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်